မြန်မာနိုင်ငံမှာတော့ပဋိပက္ခဘေးဒဏ်သင့်ဒေတာကလူထုတသန်းနီးပါးဟာလူသားချင်းစာနာမှုအကူအညီတွေလိုနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ကချင်၊ကရင်၊ပဲခူး၊ရှေးပိုင်း၊ရခိုင်၊ချင်းတောင်ပိုင်းနဲ့ရှမ်းမြောက်ပိုင်းတို့ကဒုက္ခသည်9,000-5,000ပတ်ဝန်းကျင်ကိုလူသားချင်းစာနာမှုအကူအညီနဲ့အကာအကွယ်ပေးဆိုင်ရာအကူအညီတွေပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ296.5သန်းပန်ကြားထားတဲ့2022ခုနှစ်လူသားစာနာမှုတုံ့ပြန်ဆောင်ရွက်စီမံကိန်း HRP ထဲမှာကုလသမဂ္ဂနဲ့လူသားမှုစာနာမှုလုပ်ငန်းမိဘအဖွဲ့တွေကအဲ့ဒီလိုပြောထားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားစာနာမှုလုပ်ငန်းအတွက်မြန်မာနိုင်ငံဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူး Ola M. Grenga ကလူသားစာနာမှုအကူအညီအလိုအပ်ဆုံးသူတွေကိုပြည့်စုံတဲ့အကူအညီပေးအပ်သွားရေးကျွန်တော်တို့ဘယ်လိုရည်မှန်းထားရဲဆိုတာကိုဒီ HRP ထဲမှာရှင်းပြထားတယ်လို့ဆိုပါတယ်ဒီ HRP အစီအစဉ်ရလူခွင့်ရေးကိုအကာအကွယ်ပေးရင်းနဲ့လေးစားလိုက်နိုင်ရေးဟာအားလုံးအကျိုးဝင်တဲ့တုံ့ပြန်ဆောင်ရွက်လုပ်ငန်းရဲ့အဓိကနေရာမှာရှိတယ်လို့လည်း Mr. Ola M. Grant ကပြောပါတယ်။လက်ရှိအချိန်မှာ COVID-19 ကာယရောဂါကျရောက်နေချိန်ဖြစ်တဲ့အတွက်ဒီအစီအမံကိန်းကိုလည်းကာယရောဂါကူးစက်မှုတားဆီးသတ်မှတ်ချက်တွေနဲ့အညီရေးဆွဲထားတယ်လို့လည်းကုလသမဂ္ဂကပြောပါတယ်ခင်ဗျာ။